မြမမျိုးသမီးတွေတရုတ်မျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခံနေရတာဟာလက်နက်ကင်တိုက်ပွဲတွေအပါအဝင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကြောင့်ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့မြန်မာတီဌာနညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီအကြောင်းအမေရိကန်စင်တာမှကျင်းပတဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိတဲ့အကြောင်းဆွေးနွေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါရှင်။
ပြည်ပကိုလူကုန်ကူးခံရတဲ့မြမမျိုးသမီးအများစုဟာတရုတ်ပြည်ကိုလူကုန်ကူးခံရတာဖြစ်ပြီး80ရာခိုင်နှုန်းကျော်ကတရုတ်မျိုးသားတွေနဲ့အလုံးမတူပဲလက်ထပ်နေရတာဖြစ်တယ်လို့ဒီကနေ့အမေရိကန်စံနာမှာလုပ်တဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အသစ်မှာဖော်ပြထားပါတယ်။ဒါကအခုနောက်ပိုင်းပိုဆိုးရွားတဲ့အခြေအနေဖြစ်လာတာလို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့မြမပြည်ဌာနညွှန်ကြားရေးမှူးထရီဇာမက်ဂီကပြောပါတယ်။
2017ခုနှစ်မှာလူကုန်ကူးမှုရဲ့80ရာခိုင်နှုန်းကတရုတ်ပြည်ကိုပါမြမပြည်ရင်းလူကုန်ကူးမှုကိစ္စတွေကလည်းရာခိုင်နှုန်းမြင့်လာတာပါပဲ။ဘာကြောင့်လဲဆိုရင်တရုတ်ပြည်မှာလူကုန်ကူးခံရတဲ့မျိုးသမီးတွေဟာသူတို့ဘာသာပြန်လာပြီးပြည်ရင်းလိမ်လုံငန်းတွေမှာပြန်လုနေတာကြောင့်ပါပဲ။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဒဏ်ရာတွေနဲ့လည်းပတ်သက်နေပါတယ်။မြမနိုင်ငံကတရုတ်နိုင်ငံနဲ့အင်အားချင်းကပ်နေပြီးနေဆက်မှာလက်လက်ကန်ပြည်ပခါတွေဖြစ်နေတာကြောင့်လည်းလူကုန်ကူးတာတွေကိုအကာအကွယ်ပေးနေတဲ့အခြေအနေဖြစ်နေတာပါ။အစိုးရကဒါကိုဘာကြောင့်အမြန်ဆုံးဖြေရှင်းတင်တယ်ဆိုတာကတော့နောက်ဖြစ်လာမဲ့ဆိုးရွားတဲ့ကိစ္စတွေအတွက်ပြင်ဆင်နိုင်ဖို့ပါပဲ
။အမေရိကန်အခြေစိုက်ဂျွန်ဟော့ပကင်းတက္ကသိုလ်ကလေ့လာပြုစုချက်တွေကိုတင်ပြရဲဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2013ကနေ2019အထိတရုတ်ပြည်ကနေပြည်တွင်းပြန်လာတဲ့အမျိုးသမီး36,000ရှိရဲ့အကြောင်းဒီတက္ကသိုလ်ကဒေါက်တာတော်လန်ရောဘင်ဆင်ကပြောပါတယ်။အဲ့ဒီထဲကအမျိုးသမီး9800ဟာတရုတ်မျိုးသားတွေနဲ့လက်ထပ်ခဲ့ပြီး9000လောက်ကအတင်းကျပ်လက်ထပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။2800လောက်ကကလေးမွေးပေးဖို့အတွက်အတင်းကျပ်စီခိုင်းခံရတာလို့ဆိုပါတယ်။တချို့မျိုးသားတွေကကလေးချောင်းလောက်ပဲလက်ထပ်တာဖြစ်ပြီးတချို့ကတော့အတူနေဖို့လက်ထပ်လိုတာပါ။လူကုန်မှုခံရသူတွေရဲ့တွေ့ကြုံခံစားမှုတွေတွင်ပြင်းလက္ခဏာတွေကိုလေ့လာပြီးကောက်ယူထားရတွေ့ရှိချက်အရဆိုရင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကကျူတင်စီစဉ်လက်ထပ်ပေးစားတဲ့ကိစ္စတွေကိုဖြစ်နိုင်စေကြောင်းဂျွန်ဟော့ကင်းတက္ကသိုလ်ကဒေါက်တာကော့လန်ရောဘင်ဆင်ကပြောပါရယ်မြန်မာနိုင်ငံအတွင်းဆင်းရဲနွမ်းပါမှုတွေနဲ့အလုပ်ကရှာပါမှုတွေကြောင့်အင်ဂျင်နိုင်ငံတွေမှာသွားရောက်လုပ်ကင်ကြဖို့ကြိုးစားကြသူတွေအထူးသဖြင့်အမျိုးသမီးတွေဟာလူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရလေရှိပါရယ်အခုနောက်ပိုင်းဆိုရင်အင်ဂျင်တရုတ်နိုင်ငံကိုရောင်းစားခံရတဲ့အမျိုးသမီးတွေပုံမှန်များပြလာနေတာပါလူကုန်ကူးမှုတိုးလာရတဲ့အကြောင်းရင်းတွေထဲမှာမြန်မာနိုင်ငံကျွေးလက်နက်ကင်ပြည်ပခါတွေနေရာသိမ်းဆည်းမှုတွေအတင်းအာဓမဖေရှားခံရမှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့အလုံးကင်ခွင့်ရေးရှားပါမှုတွေကြောင့်အခုလိုတရုတ်ပြည်ကိုတွားကြတဲ့မြန်မာရှီတောင်းလူသားတွေတိုးလာနေရပဲဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲမှာအဓိကထောက်ပြခဲ့ကြပါတယ်